မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုလာမယ့်နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပေမဲ့အသေးစိတ်အစီအစဉ်ကိုမသိရသေးတာကြောင့်နိုင်ငံရေးပါတီတွေဘက်ကအခက်အခဲနဲ့ကြုံရမှာကိုစိုးရိမ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။နိုင်ငံရေးပါတီ90ကျော်ရှင်ပြိုင်ဖို့စည်ရင်းပေးထားတဲ့နိုဝင်ဘာလရွေးကောက်ပွဲကိုကက်ယောဂါကာလအကန့်အသတ်တွေနဲ့လက်နက်ကင်ပရိပခတွေအကြောင်းကျင်းပရမယ့်အခြေအနေမျိုးနဲ့ကြုံနေရတာမို့လွတ်လပ်ပြီးမျှတပါမလားဆိုပြီးနိုင်ငံရေးပါတီတွေဘက်ကစိုးရိမ်နေကြချိန်မှာပဲရွေးကောက်ပွဲကျင်းပမယ့်နေ့ကိုကော်မရှင်ဘက်ကကြေညာလိုက်တာပါ။အခုတစ်ချိန်ရွေးကောက်ပွဲမှာတော့အရင်ကရွေးကောက်ပွဲနှစ်ချိန်ဇက်တိုက်မကျင်းပနိုင်ခဲ့တဲ့ဝါဒေတာနဲ့လက်ရှိတိုက်ပွဲတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာပါကျင်းပတော်မယ်လို့ကြေညာထားပါတယ်။ကျင်းပဖို့လေးလလောက်သာလိုတော့တဲ့ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးရေးအပါအဝင်ရွေးကောက်ပွဲလုပ်ငန်းစဉ်ကြံ့ကြာမှုတွေကျမ်းမာရေးလုံခြုံရေးစိန်ခေါ်မှုတွေစတဲ့အချက်တွေကြောင့်ညတာမှုရှိပါမလားဆိုပြီးနိုင်ငံရေးပါတီတွေဘက်ကစိုးရိမ်နေကြပါတယ်။အထူးသဖြင့် COVID-19 ကပ်ရောဂါနဲ့တိုက်ပွဲတွေကြုံနေရတဲ့ရခိုင်ပြည်နယ်လိုတိုင်းရင်းသားဒေသတွေမှာရွေးကောက်ပွဲအတွက်ပြင်ဆင်ရေးဟာကြီးမားတဲ့စိန်ခေါ်မှုတစ်ခုလည်းဖြစ်နေတယ်လို့ရခိုင်မျိုးသားပါတီကဦးလှစောကပြောဆိုလိုက်ပါတယ်
။အဲဒီရခိုင်ပြည်ရဲ့အနေထားကတော့ကျွန်တော်တို့ကတော့နံပါတ်1အချက်ကအဲဒီရခိုင်မှာကရခိုင်ပြည်မှာလုပ်မယ်လို့ပြောတယ်။ဒါပေမဲ့ဒီကြားထဲမှာတချို့မျိုးနယ်များတခြားမျိုးနယ်များဟိုပေါ့လေ constituency တချို့ကပြန်ခဲ့မလားဆိုတာကတော့ကျွန်တော်တို့သိမသိချာဘူးအဲ့ဒါနည်းနည်းအဲ့ဒီဟာတခုစံတရားရှိတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုကတော့ဟိုကျွန်တော်တို့တခြားဒေသရင်တော့မတူဘူးအကုန်လုံးကြားထဲမှာစိန်ခေါ်မှုကတူတူပဲ NLD ရောကြံ့ခံရေးရောရခိုင်တိုင်းရင်းသားပါတီတွေရောဒါလို့စစ်မေးစစ်ပေးတန်တည်နေတဲ့ area တခုဆိုတော့အရင်တော့ကလည်း2015ကာလတုန်းကလို့လွတ်လပ်လပ်လပ်တော့ဖို့လာဖို့ဆိုတော့အကုန်လုံးမှာခက်ခဲရှိတယ
်။နိုဝင်ဘာရွေးကောက်ပွဲမှာတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရအတွက်မဲဆန္ဒနဲ့330အမျိုးသားလွှတ်တော်နေရအတွက်မဲဆန္ဒနဲ့168နဲ့တိုင်းနယ်ပြည်နယ်လွှတ်တော်တွေအတွက်မဲဆန္ဒနဲ့644နဲ့မှာကျင်းပသွားမှာပါ။ရွေးကောက်ပွဲကျင်းပရက်ကိုတော့ပုံမှန်အဖြစ်6လလောက်ကြိုတင်ကြေညာလေးရှိပေမဲ့ဒီတစ်ချိန်မှာတော့ကက်ယောဂါကြောင့်တွာလာလှူရှာမှုကန့်သက်ချက်တွေကြောင့်မှာကော်မရှင်က4လလောက်အလိုကြာမှကြေညာခဲ့ရပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပြန်ကြားရေးတာဝန်ခံမွန်ရအောင်ရှင်ကတော့ဒီလိုမျောလင့်မထားတဲ့အခြေအနေမျိုးကိုနိုင်ငံရေးပါတီတွေကပဲကိုယ်တိုင်ကြော်လွားဖို့လှုံ့ဆော်ရလိမ့်မယ်လို့သူကပြောပါတယ
်။ရွေးကောက်ပွဲကော်မရှင်ကသူပေးထားတဲ့ခရီးတိုင်းနဲ့ဒီညမှာဒီကျောကပြောတာကဒီ COVID-19 ကိစ္စဒီ COVID-19 ကိစ္စကကော်မရှင်ကလုပ်လို့ရတဲ့ကိစ္စမှမဟုတ်တာပဲကိစ္စကတကမ္ဘာလုံးပြည်နေတဲ့တနင်္ဂနွေလုံးပြည်နေတဲ့ကိစ္စအဲ့ဒီပုံမှာကျွန်တော်တို့ကဘယ်လိုဟိုပြောပြရမလဲဆိုတာပဲကျွန်တော်စဉ်းစားပြီးတော့လုပ်ကြမှာပါပဲဒီညမှာဟိုလူလင်းကြံစနီလန်းရဆိုတဲ့အတိုင်းပေါ့ဗျာကျွန်တော်တို့နေရာကိုဘယ်လိုနည်းနဲ့ဟိုအကောင်းဆုံးပြအောင်လုပ်ကြမလဲဆိုတာတော့ရေကောက်ပွဲဝမ်းမဲ့နိုင်ငံရေးပါတီတွေရဲ့အခမ်းအနားပဲလို့ကျွန်တော်ထင်တယ်နော်အားလုံးကတော့တညီတညီတညီမျှပဲဒီ COVID-19 ကိုကြော်ပြတ်ပြအပါပါတယ်အဲ့တော့ကျွန်တော်တို့တွေ့တူပြင်ဆင်နေရမလို့လို့ထင်တယ်လေ
နိုင်ငံရေးလီလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့ကဲယောဂန်နဲ့လုံခြုံရေးအရာစိန်ခေါ်မှုတွေကြားကကျင်းပမဲ့ဒီရေကောက်ပွဲဟာလွတ်လပ်မျှတမှုရှိအောင်ဖန်တီးနိုင်ဖို့အရေးကြီးတယ်လို့သူကဆိုပါတယ်
ဒီရေကောက်ပွဲကိုတကယ်လုံးဝပြီးတော့တရားမျှတတဲ့ရေကောက်ပွဲတစ်ခုဖြစ်အောင်နောက်ပြီးတော့အဲ့ဒီလိုဖြစ်တယ်ဆိုတာကိုမပါဝင်ရှင်ပြိုင်နဲ့နိုင်ငံရေးပါတီတွေကလည်းလက်ခံရှုံချီအောင်နောက်ဆောင်ရွက်နိုင်မှုကအရေးကြီးဆုံးစိန်ခေါ်ချက်တစ်ခုလို့ကျွန်တော်မြင်ပါတယ်။2020ရေကောက်ပွဲဟာနော်အရင်အရင်ရေကောက်ပွဲတွေကပို့ပြီးတော့နော်ကြီးမားတဲ့ဟိုရှင်ပြိုင်မှုတွေနောက်စိန်ခေါ်မှုတွေကြက်တဲတွေကိုနော်ကျင်းဆိုင်ကြလာနိုင်တဲ့အခင်းအကျင်းတစ်ခုလုံးလည်းနေနေပါတယ
်။နိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးခွင့်ပြုကြောင်းကိုလည်းကော်မရှင်ကပြောဆိုထားပေမဲ့အသေးစိတ်အချက်လက်ကိုတော့မထုတ်ပြန်ရသေးတဲ့အပေါ်မှာနိုင်ငံရေးပါတီတွေဘက်ကပုံဝင်မကျဖြစ်နေရတာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတဦးကတော့နိုင်ငံရေးပါတီတွေကိုမဲဆွယ်စည်းရုံးလှုပ်ရှားခွင့်ပြုမှာဖြစ်ကြောင်းပြောဆိုထားပေမဲ့ကျမ်းမာရေးအတွက်စံသတ်မှတ်ချက်တွေနဲ့အညီဆောင်ရွက်ဖို့စီစဉ်ထားတယ်လို့ VOE ကပြောဆိုထားပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။